မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝမ်နဲ့ဆွေးနွေးကြတာတွေကိုအမေရိကန်အစိုးရတာဝန်ရှိသူတွေကိုရှင်းပြဖို့တောင်ကိုရီးယားထုတ်ကိုယ်စားလှူအမေရိကန်ကိုဒီကနေ့ပဲထွက်ခွာသွားကြပါတယ်။တောင်ကိုရီးယားအမျိုးသားလူမျိုးရေးဌာနအကြီးအကဲချွန်ယီယွန်ဟာအမျိုးသားတောင်လိုင်းဌာနအကြီးအကဲဆူဟွန်နဲ့အတူဆိုးမျိုးတော်ကနေဒီကနေ့ပဲထွက်ခွာခဲ့တာပါ။တောင်ကိုရီးယားထိတ်တဲလူမျိုးရေးရရှိသူဟာအမေရိကန်နိုင်ငံရဲ့ University Lesson အမျိုးသားလူမျိုးရေးချန်ပီယံ HM Macmaster နဲ့တွေ့ဆုံပြီးဒီသတင်းပတ်တဲ့မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံခဲ့တာတွေကိုဆွေးနွေးလိုက်မယ်လို့လည်းပြောလို့ရပါတယ်။မြောက်ကိုရီးယားရဲ့လူမျိုးရေးကိုအာမခံမင်းကနျူကလ িয়ার လက်နက်စီစဉ်တွေကိုဆုံးသတ်နိုင်ရေးအမေရိကန်နဲ့တိုက်ရိုက်ဆက်ဆံဆွေးနွေးနေရမှာနျူကလ িয়ার နဲ့ပက်တင်တဲ့မစ်ဆိုင်တုံးစမ်းသပ်မှုတွေကိုရပ်ဆိုင်ထားမယ်ကြောင့်မြောက်ကိုရီးယားကောင်ဆောင်ကပြည်မျော်လင်းနဲ့ကန့်လန့်ခဲ့တယ်လို့လည်းတောက်ကိုရီးယားမျိုးသားလူမျိုးရေးဌာနအကြီးအကဲကပြောဆိုထားတာပါ။နိုင်ငံ၂ဆက်ကပမ်မုံချင်ကြီးရွာမှာလာမယ့်ဧပြီလနဲ့အဆင့်မြင့်ထိပ်သီးဆွေးနွေးပွဲတွေကျင်းပဖို့လည်းတောင်နှင်းမြောက်ကိုရီးယားနိုင်ငံတို့သဘောတူထားကြပါတယ်။ Ethiopia နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့ဦးကြီးဒီလာဆန်ကတော့မြောက်ကိုရီးယားနဲ့တိုက်ရိုက်ဆွေးနွေးရမှာအမေရိကန်အနေနဲ့ရှင်းလင်းတဲ့အမြင်ရှိဖို့နဲ့လက်တွေ့ချဖို့လိုအပ်ကြောင်းသတင်းတောက်တွေကိုဒီနေ့ပဲပြောဆိုခဲ့တာပါ။မြောက်ကိုရီးယားကိုယ်စားရင်းနဲ့ညနေခင်းဆန်တွေ့ဆုံစကားမပြောပြီးမချင်းဆွေးနွေးညနေမှုတင့်တော်တဲ့အခြေဟုံးမှုဆိုတာသိနိုင်အောင်မှမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဆွေးနွေးပြောဆိုမှုမြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ဟာရိုးသားပုံရတဲ့အကြောင်းဒီသတင်းပတ်ဆောင်းမှာပဲသတိထားတုံ့ပြန်နေတာပါ။ဝါရှင်တန်ခီးစင်ပြီးမှတော့တောင်ကိုရီးယားမျိုးသားလူမျိုးဌာနအကြီးအကဲကတရုတ်နဲ့ရုရှားနိုင်ငံတို့ကိုခီးဆက်ပြီးမြောက်ကိုရီးယားရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုရှင်းပြဖို့ရှိသလိုမျိုးသားထောက်လှမ်းဌာနအကြီးအကဲကတော့ဂျပန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။